ဆန်တီနယ်မြောက်ပိုင်းမန်တုံမြို့နယ်ကခိုမုံတပ်စခန်းနဲ့ကြောင်မဲမြို့နယ်မိုင်းလုံနီးမှာရှိတဲ့လက်ကြီးတပ်စခန်းကိုဒီဇင်ဘာလ9ရက်နေ့ကတအောင်းတပ်တရန်လယ်ကထပ်ပြီးတော့မှတင်ယူလိုက်နိုင်တယ်လို့သတင်းထုတ်ပြန်ပါတယ်။ဒီလာ6ရက်နေ့ကတော့စစ်စင်ရေးကိုကဲမှုဌာနချုပ်စကခဆနှစ်ရဲ့ဌာနချုပ်မှုကိုအသေးဖမ်းဆီးရမိခဲ့တယ်လို့
ကိုကန်တက်အမ်အန်ဒီအေကသတင်းထုတ်ပြန်ထားပြီးတော့ဒီကြောင့်ကိုတော့စစ်ကောင်စီဘက်ကညှင်းဆို့ထားပါတယ်။ရှမ်းမြောက်ဒေသကတိုက်ပွဲနောက်ဆုံးအခြေအနေတွေရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလှိုင်ပြောပြပေးပါမယ်။ဒီဇင်ဘာ10ရက်နေ့မှာဆိုရင်ရှမ်းမြောက်ဒေသမှာညီနောင်မဟာမိတ်အဖွဲ့တွေရဲ့27ခုစစ်စင်ရေးဟာ49ရက်ရှိလာပြီဖြစ်ပြီးနှစ်ဖက်အကြမ်းဖြ
2022ခုကိုတည်ယူခဲ့တယ်လို့ PSLF TNL ရဲ့ပြောဆိုခွင့်ရှိသူရုံးတာဝန်ခံကပြောပါတယ်
။မနေ့ကစင်တီတိုက်ပွဲကအာ3-4နေရာတော့ဖြစ်မယ်ပေါ့နော်။သိညာတဲ့စခန်းကတော့ဒီမန်တလုံးမြို့နယ်စီကောင်စီခမုံးတက်စခန်းပေါ့လေနော်။အာအဲ့တိုင်းညနေ4နာရီခွဲမှာကျမတို့ဝင်ရောက်တိုက်တယ်။အာပြီးတော့နောက်တစ်ခုကဒီအကြောင်းမဲ့ဘက်မှာရှိတဲ့မိုင်းလုံးပေါ့နော်။မိုင်းလုံးအာဒီတက်စခန်းကျမတို့သိညာတဲ့အာ60 80မမအလနဲ့ကြီးတဲ့ပါဝင်တဲ့အလနဲ့ငယ်ရောလာအကုန်လုံးပေါင်းရင်တော့30ကျော်ရှိမယ်။အခြားဆေးသုံးသောပစ္စည်းတွေလည်းသိစီရမိတယ်။
လေကြီးကြီးရွာကတော့ကြောင်မဲမြို့နယ်အဆက်မိုးကုတ်မြို့နယ်အတွင်းမှာတည်ရှိနေတာဖြစ်ပါတယ်။လေကြီးတပ်စခန်းတိုက်ပွဲမှာစစ်ကောင်စီတပ်ကလေကြောင်းက12ကြိမ်၊နမ်ခမ်းမြို့နယ်စခန်းတစ်ကုံတိုက်ပွဲမှာလေကြောင်းက4ကြိမ်လာရောက်တိုက်ခတ်ခဲ့တဲ့အထိတိုက်ပွဲပြင်းထန်ခဲ့ကြောင်းလည်းပြောပါတယ်။ဒီကနေ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုမေးမြန်းရမှာတော့
အဟုတ်ကဲ့ဆရာဒီကနေ့မှာတော့တိုက်ပွဲတရင်တက်လာတာမတွေ့ရသေးဘူးကြား။
ကိုကန် MNDAA ကစစ်ကောင်စီရဲ့စကခစနစ်ရဲ့ဌာနချုပ်မူဗိုလ်မှူးချုပ်အောင်စော်လင်းကိုဒီလ6ရက်နေ့ကအသေးရမိကြောင်းနဲ့စကခစနစ်လက်အောက်မှာရှိတဲ့ခလာယ69တိုက်ရဲမှုကိုနိုဝင်ဘာလ29ရက်နေ့မှာသုံးပန်းအဖြစ်ဖမ်းဆီးခဲ့ကြောင်းဒီဇင်ဘာ9ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီရဲ့ပြောဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းကတော့စကခစနစ်ဌာနချုပ်မူဗိုလ်မှူးချုပ်အောင်စော်လင်းတည်ဆုံတယ်ဆိုတာမဟုတ်မှန်ကြောင်းပြောဆိုထားပါတယ
်ဒီနေ့မှဆိုလဲစံပြနေတဲ့အပိုင်းမှာစစ်စေးတာဝန်ထမ်းဆောင်နေတဲ့တမမှုပြရကိုဒါအသေးရရှိတယ်ဆိုပြီးတော့ကြတင်းတွေ့နေတာရှိပါတယ်ကျွန်တော်အနေနဲ့ရှင်းရှင်းလင်းပြောချင်တာကတော့သူတို့ပြောနေတဲ့သာမမှုဆိုတာဒီခြေထားမှာစစ်စေးတာဝန်များကိုထမ်းဆောင်လျက်ရှိကြောင်းပြောကြလိုပါတယ
်ဒီလခုနှစ်နှစ်မှာချမ်းပြည်နယ်မြောက်ပိုင်းကနမ်ခမ်းနဲ့လောက်ကန်အရှေ့တောင်ဘက်မှာထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပြီးလောက်ကန်ကိုရှော့တိုက်ဒုံးနဲ့ပစ်ခတ်တာရှိသလိုမူဆယ်105မိုင်မှာလည်းတိုက်ပွဲဖြစ်ပွားကြောင်းပြောဆိုထားပါတယ်ဒီကနေ့ညနေပိုင်းအထိတော့ MNDAA ကကိုကန့်ဒေသဘက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာမရှိသေးသလိုအဖွဲ့ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ရမှာလဲအကြောင်းပြန်ကြားတာမရှိပါဘူး။ညီနောင်မဟာမိတ်အဖွဲ့တွေကအောက်တိုဘာလ29ရက်နေ့စစ်စင်ရေးစတင်ပြီးနောက်မှာရှမ်းမြောက်ဒေသမှာ TNL ကတပ်စခန်း50ကျော်နဲ့ MNDAA ကတပ်စခန်း200ကျော်တင်ပတ်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။